2026ခုနှစ်အတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုပြီးဝင်ရောက်ယှဉ်ပြိုင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းလက်ရှိဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့အတွက်သူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်မလားဆိုပြီးလက်အတန်းကြာခံမှန်းပြောဆိုမှုတွေအဆုံးသတ်သွားခဲ့ပါတယ်။အခုနှစ်မေလအတွင်းသူ့ရဲ့သားဖြစ်သူဘိုးဘိုင်ဒန်အုံနောက်ကင်ဆာနဲ့တည်ဆုံသွားခဲ့တဲ့အပေါ်ဝမ်းနည်းပူဆွေးနေတဲ့အတွက်သူ့အနေနဲ့ရွေးကောက်ပွဲအတွက်ဖောင်နေအချိန်မီတင်သွင်းရတာစကားစစ်ထိုးပွဲတွေမှာပါဝင်ရတာပါတီတွင်းရွေးကောက်ပွဲတွေအတွက်မဲဆွဲစည်းရုံးရတာတွေကိုသိအလေးနဲ့ထားမစင်စားနိုင်ခဲ့ဘူးလို့ဗုဒ္ဓနေ့ကအင်ပြူတော်မှာပြောကြားလိုက်တာပါရွေးကောက်ပွဲအောင်နိုင်အောင်လုပ်နိုင်ဖို့အခုအချိန်ကစလုပ်ရင်လုံလောက်တဲ့အချိန်မရှိဘူးလို့သူထင်ကြောင်းဇနီးဖြစ်သူဂျေးလ်ဘိုင်ဒန်သမ္မတဘာရက်အိုဘားမားတို့ဘေးတစ်ဖက်ချက်စီမှာခြံရံပြီးဒုသမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ်သူ့အနေနဲ့ရွေးကောက်ပွဲမှာဝင်မပြိုင်ပေမဲ့တိုင်းပြည်တစ်ခုလုံးအနေနဲ့ဘယ်ကိုဥတီသွားတဲ့နယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြက်ပြက်သားသားခင်ခင်မာမာပြောဆိုသွားမယ်လို့အသက်82နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ကပြောပါတယ်ဒလာဝဲပြည်နယ်ကိုကိုစားပြုပြီးအထက်လွှတ်တော်အမှားဖြစ်ဆယ်စုနှစ်သုံးခုကြာတာဝန်ထမ်းဆောင်ခဲ့တဲ့ဘိုင်ဒန်ဟာသမ္မတရွေးကောက်ပွဲမှာနှစ်ကြိမ်ဝင်ရောက်ရှင်ပြိုင်ခဲ့ပူးပါတယ်သူနောက်ဆုံးရှင်ပြိုင်ခဲ့တာကတော့2008ခုနှစ်ကဖြစ်ပါတယ်